သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြတ်ချစ်တိမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစခင်ဗျာဒီနေ့စက်တင်ဘာလ28ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်အသံလွှင့်နေပါတယ်ခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မဲ့အစီအစဉ်များတော့အခြေချနေထိုင်မှုလမ်းညွန်က Centerlink ထောက်ပံ့ငွေစောင့်ရခြင်းကြားလာခြင်းဆိုတဲ့ဆောင်းပါ2020မှာမွေးဖွားသောကလေးတဦးဟာသူတို့ရဲ့အဘိုးအဘွားများထက်သဘာဝဘေးအန္တရာယ်ကို24ဆအထိရင်ဆိုင်နိုင်ရဆိုတဲ့ဆောင်းပါးနဲ့တန်လွှင့်ခက်ကဘေးပို့ထားတဲ့နိုင်ငံရေးပတည်ငြိမ်မှုတွေကြားကကိုဗစ် -19 ကာဝေးဆေးရှာဖို့တို့ခီးဆောင်းပါးတို့ဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆော့ဝေးမှာတင်းကျပ်မှုတွေဖြေလျှော့ပေးမိတထုံမြို့မှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုသနတ်နဲ့ဖြစ်ခံရဒေတာတွင်ထောက်ခံမှုဖြင့်တရုတ်အားထိန်းချုပ်ကန့်သတ်ရေးမဟာဗျူဟာအတွက်အမေရိကန်သမ္မတဂျိုးပန်ယခုချိန်အစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါရမယ်ယူဆော့ဝေးမှာတင်းကျပ်မှုတွေဖြေလျှော့ပေးပြီယူဆော့ဝေးပြည်နယ်ရဲ့ဒုတိယဝန်ကြီးချုပ်ကသူသည်အနာဂတ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများကိုထိန်းချုပ်ရန်ပြည်내တဝန်းလော့ဒ်ဒေါင်းများမလိုအပ်တော့ဟုယုံကြည်ကြောင်းပြောကြားခဲ့ပါသည်ပြည်내အစိုးရသည်လာမယ့်အောက်တိုဘာလ17ရက်မှစတင်လို့ပြည်내အားပိုမိုလွတ်လပ်ခွင့်များရရှိရန်၎င်းရဲ့အဆင့်3လမ်းပြမြေပုံသေးစိတ်ကိုထုတ်ပြန်ခဲ့ပါသည်ဒုတိယပြည်내ခေါင်းဆောင်ဂျွန်ဘယ်ရီလာရိုကသူကခိုင်မာတဲ့အာမခံချက်တွေမပေးနိုင်သေးပေမဲ့သူကရည်မှန်းချက်တွေပြည့်မီဖို့ကာဝယ်ဆေးတွေထိုးချဖို့ပူအားပေးနေပါတယ်။ကျွန်တော်တို့ကလမ်းပြမြေပေါ်မှာပြောထားတယ်နှိမ့်နှိမ့်ရေးအမိန့်ကိုဒေသန္တရအဆင့်မှာထားရှိဖို့အာဏာကိုကင်ထားလိုက်မယ်။ဒါတွေကခီးသွွားခြင်းကိုအချိန်နှဲငယ်သာရှင်းချနိုင်ပါတယ်။ဒေသဆိုင်ရာ local postcode သို့မဟုတ် LGA အတွက်တခြားနှိမ့်နှိမ့်ရေးအစီအမံများသာမကဒေသအလိုက်အလွန်လိုက်ဖက်သောအဆင့်များကိုကြည့်မှာပါကာရအတွက်အိမ်မှနေထိုင်ရအမိန့်ကိုတတ်တန်းတိုးခဲ့တော်လဲ Yes Valley တွင် COVID-19 ကန့်သတ်ချက်များကိုဖြေလျှော့ပေးခဲ့ပါသည်သထုံမြို့နယ်တွင်စစ်ကောင်စီခန့်အုပ်ချုပ်ရေးမှုသနတ်ဖြင့်ပြစ်ခတ်ရမွန်ပြည်နယ်သထုံမြို့နယ်ဝင်းစိန်ခြေရွာအုပ်ချုပ်ရေးမှုဦးသားဆိုင်ဟာစက်တင်ဘာလ29ရက်နေ့မနေ့ပိုင်းကသနတ်နဲ့ပြစ်ခတ်ခဲ့ရလို့ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်။စစ်ကောင်စီခန့်ခြေရွာအုပ်ချုပ်ရေးမှုဦးသားဆိုင်ဟာသူ့နေအိမ်ကနေခြေရွာအုပ်ချုပ်ရေးမှုရုံးကိုစိုက်ကဲနဲ့လာစဉ်အမည်မသိသနတ်သမား2ဦးစိုက်ကဲတစ်စင်းနဲ့ရောက်ရှိလာပြီးအနီးကပ်သနတ်ဖြင့်ပြစ်ခတ်ခဲ့တာဖြစ်ပါတယ်။အုပ်ချုပ်ရေးမှုဦးသားဆိုင်ဟာသနတ်ဒဏ်ရာတစ်ချက်ရရှိခဲ့ပြီးသထုံခရိုင်ပြည်သူစေယုံမှာတည့်ရောက်ကူတာနေပေမဲ့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လူမှုကယ်ဆယ်ရေးအဖွဲ့ကပြောဆိုပါတယ်။အုပ်ချုပ်ရေးမှူးဦးသားဆိုင်ကိုသနတ်ဖြင့်ပြစ်ခတ်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့အနာဝကဖျောက်ကြားအင်အားစုကထုတ်ပြန်ပါတယ်။အုပ်ချုပ်ရေးမှူးပြစ်ခတ်ရပြီးနောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေခြေရွာအတွင်လက်ပတ်စစ်ဆေးနေတယ်လို့သထုံအဝင်အထွက်မှာလည်းလုံခြုံရေးတင်းကျပ်ထားပါတယ်။သထုံမြို့နယ်မှာတော့စေအနာသိမ်းပြီးနောက်စစ်ကောင်စီကခန့်အပ်ထားတဲ့ခြေရွာအုပ်ချုပ်ရေးမှူးသုံးဦးသနတ်နဲ့ပြစ်သက်ခံထားရပါတယ်။ဒေသတွင်ထောက်ခံမှုဖြင့်တရုတ်အားထိန်းချုပ်ကန့်သတ်ရေးမဟာဗျူဟာအတွက်အမေရိကန်သမ္မတဂျိုးပန်း American, India, Japan နဲ့ Australia နိုင်ငံဖြင့်ဖွဲ့စည်းထားတဲ့ Quad အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကို American သမ္မတ Joe Biden ကပထမဆုံးအချိန်ဖြင့်လူကိုယ်တိုင်လက်ခံကျင်းပခဲ့ပါတယ်အင်ဖြူတော်တွင်စက်တင်ဘာလ24ရက်ကကျင်းပခဲ့တဲ့ရင်းအစည်းအဝေးတွင်အမေရိကန်ရဲ့နိုင်ငံသားရေးမူဝါဒအားပစိဖိတ်ဒေသကိုဦးတည်ရနှင့်တရုတ်နိုင်ငံအားထိန်းချုပ်ရေးတို့အတွက်ဆွေးနွေးခဲ့ကြပါသည်။ Australia, Britain နဲ့ American တို့အကြား AUKUS AUKUS လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုကိုရုတ်တရက်ထုတ်ပြန်ပြီးရက်အနည်းငယ်ကြာတွင် Quad အဖွဲ့တွင်ဆက်ဆံရေးတိုးတက်စေရန်ထိပ်သီးအစည်းအဝေးကိုကျင်းပခဲ့ခြင်းဖြစ်ပါသည်။ AUKUS သဘောတူစာချုပ်အရ Australia နိုင်ငံရဲ့ရင်းငုတ်သင်္ဘောအုပ်စုအသစ်အတွက် Nuclear စွမ်းအားသုံးနည်းပညာကိုမျှဝေပေးခဲ့ပါသည်။ AUKUS သဘောတူညီချက်အရ Quad အဖွဲ့သည် American သမ္မတရဲ့နိုင်ငံသားရေးမူဝါဒမှအဓိကထောက်တိုင်တစ်ခုဖြစ်ပါれသမရဘိုင်ဒန်ရဲ့ယင်းလှုပ်ဆောင်ချက်သည်အာဏာရှင်ဝါဒမပြတ်နှံ့အောင်ကမ္ဘာဒီမိုကရေစီနိုင်ငံများအကြားမဟာမိတ်ဖွဲ့စည်းခြင်းဖြစ်ကြောင်းသတ်မှတ်ခံထားရပါれသမရဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့ဂျပန်အစိုးရအဖွဲ့မှနှုတ်ထွက်တော်မဲ့ဝန်ကြီးချုပ်ယိုရှီဟီဒေတို့အင်ဖြူရော၌တွေးဆုံရာတွင်လာမည့်နှစ်မကုန်မီအိန္ဒိယ၌ကိုဗစ်ကာဝယ်ဆေးအရေးအတွက် 1 ဘီလီယံထိထုတ်လုပ်ရေးရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနှင့်ရေကြောင်းသွာလာရေးသန့်ရှင်းသောကွန်ရက်တည်ဆောက်ရေးတို့ကိုဆွေးနွေးခဲ့ကြပါသည်။ရှွန်တာနယ်ယုံချင်းတန်ရာရှိတွေးခွင့်မရတဲ့ပေါ်ဩစတြေးလျဝေဖန်မြန်မာနိုင်ငံမှာအစိုးရလှုပ်ဝက်ချက်အဥပဒေနဲ့တရားစွဲခံရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပေါမောက်ခရှွန်တာနယ်ကိုစက်တင်ဘာလ23ရက်နေ့ကရုံးထုတ်စစ်ဆေးခဲ့ပေမဲ့ရန်ကုန်ဩစတြေးလျတန်ယုံကအရာရှိတွေနဲ့တွေးဝင်မပေးတဲ့အတွက်မျှတတဲ့တရားစီရင်မှုရရှိနိုင်ခြင်းမရှိတန်တရားဖြစ်ကြောင်းဩစတြေးလျအစိုးရကပြောဆိုပါတယ်ပမောက်ခရှွန်တာနယ်နဲ့ပတ်သက်တဲ့တရားရေးလှုပ်ဆောင်မှုတွေကိုမြန်မာနိုင်ငံကဩစတြေးလျတန်ယုံအရာရှိတွေလေးလာဆန်းစစ်ခွင့်မရတာအတွက်စုံရင်ပူပန်းကြောင်းမြန်မာအာဏာပိုင်တွေကိုရောကင်မရာမှာရှိတဲ့မြန်မာသံအမတ်ကြီးစီကိုပါတင်ပြထားတယ်လို့ဩစတြေးလျနိုင်ငံသားရေးနဲ့ကုန်သွယ်ရေးဆိုင်ရာ Defect ဌာနပြောခွင့်ရရဲ့ပြောကြားချက်ကို ABC သတင်းမှာဖော်ပြထားပါတယ်ဩစတြေးလျအစိုးရအနေနဲ့ပမောက်ခတနောရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးချိန်တိုင်းကိုတရားခွင့်ရဖို့ရောအချိန်မီအကြံပေးခွင့်ရဖို့ပါမျှော်လင့်ထားကြောင်းလဲမြမအာဏာပိုင်တွေကိုရှင်းရှင်းလင်းလင်းပြောကြားထားတယ်လို့ပြောဆိုပါတယ်။အသက်59နှစ်အရွယ်ပမောက်ခတနောဟာမြန်မာနိုင်ငံမှာဖေဗရူလာ1ရက်စစ်တပ်အာဏာသိမ်းပြီးဒေါ်အောင်ဆန်းစုကြည်ကိုဖမ်းဆီးမထားခင်တုန်းကဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်9ရက်အကြာမှာအဖမ်းဆီးခံခဲ့ရတဲ့မစ္စတာတာနယ်ဟာဒေါ်အောင်ဆန်းစုကြည်နဲ့သူ့အဆိုအရအဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့နဲ့အတူမြန်မာနိုင်ငံအဆိုအရလှုပ်ဝက်ချက်အဥပဒေပုံမှန်31မြင်းဆောင်ကနဲ့တရားစွဲဆိုခံရတာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးမှာဆွဲဆိုထားတဲ့အမှုကိုစက်တင်ဘာလ23ရက်မှာနေပြည်တော်ဒက်ခိနသီရီတရားရုံးကိုပြောင်းရွှေ့စစ်ဆေးခဲ့တာဖြစ်ပြီးအပတ်စဉ်ကြာသာပတိနေ့တိုင်းရုံးထုတ်ဖို့ရှိနေပါတယ်။မစ္စတာတာနယ်အတွက်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပါတရားစွဲဆိုထားတာဖြစ်ပြီးသူ့ကိုရှေ့နေနဲ့တွေးခွင့်ပေးဖို့စကားပြန်ငှားပေးဖို့ပါသူ့ရှေ့နေကပြီးခဲ့တဲ့ရုံးချင်းမှရုံးတော်ကိုတင်ပြခဲ့ကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေက VOA ကိုပြောဆိုပါတယ်။မြန်မာနိုင်ငံရေး American နဲ့ထိုင်းဝန်ကြီးတို့ဆွေးနွေး American နိုင်ငံသားဝန်ကြီး Anthony J. Blinken ကမြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွက်စိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ပြီးမတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တိုက်တွန်းကြောင်းထိုင်းနိုင်ငံသားဝန်ကြီး Pramodina နဲ့ဒနင်္လာနေ့Washington DC မှာထွေးဆောင်အပြီးထုတ်ပြန်တဲ့နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Net Price ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံနိုင်ငံသားဝန်ကြီးတွေဟာနှစ်နိုင်ငံဆက်ဆံရေးနဲ့မြမအရေးအပါဝင်ဒေသတွင်းအရေးကိစ္စတွေကိုဆွေးနွေးခဲ့တာဖြစ်ပြီး American နဲ့ Thai တို့ရဲ့စံတမ်းမိုးတွေဖြစ်တဲ့ လူအခွင့်အရေးဆိုင်ရာထောက်ပံ့ပေးဖို့နဲ့ကိုဗစ် -19 ကပ်ရောဂါတိုက်ဖျက်ရေးကမ္ဘာကပ်ရောဂါဌာနကနေပြန်လည်ထူထောင်ရေးတိုးမြှင့်လှုပ်ဆောင်မှုအတွက်အပါအဝင်နှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုသဘောတူညီချက်ပါဂတိကဝေးတွင်နဲ့အညီဆောင်ရွက်ဖို့ထပ်လောင်းဂတိပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းဖြစ်ပွားနေတဲ့ပြဿနာအတွက်စိုးရိမ်ပူပန်ကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တဲ့အပြင်အာဆီယံခေါင်းဆောင်တွေကြားမြန်မာနိုင်ငံဆိုင်ရာရရှိထားတဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထဲဖို့ဖို့အတွက်ထိုင်းနဲ့နှစ်နိုင်ငံအတူတကွဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒီနေ့အားကစားသတင်းမှာတော့အာဆနော်အသင်းနဲ့မြောက်လန်ဒန်ဒါဘီပွဲစဉ်မှာဆုံးဖြတ်ချက်တွေမှားယွင်းသွားခဲ့တယ်လို့စပယ်နီပြနီနိုဆန်တိုစ်ကပွဲပြီးမှဝန်ခံစကားပြောခဲ့ပါတယ်စပယ်အသင်းဟာအာဆနော်ကိုပထမပိုင်းမှာပဲ3ဂိုးပြတ်ရှုံးနိမ့်နေခဲ့ပြီးဒုတိယပိုင်းမှာဆွမ်ဟော်မင်ကခြေပဂိုးတစ်ဂိုးသွင်းခဲ့လို့3ဂိုးတစ်ဂိုးနဲ့ရှုံးနိမ့်ခဲ့ပါတယ်အားကစားသမားတွေခြေစွမ်းပြနိုင်ခြင်းမရှိခဲ့သလိုပွဲထွက်လူစည်းင်းနဲ့ကစားမဲ့အစီအစဉ်တွေအားလုံးကမှားယွင်းစွာဆုံးဖြတ်ခဲ့မိတယ်လို့ဆန်တိုစ်ကပွဲအပြီးမှာပြောဆိုသွားပါတယ
်
SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1320ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1833ကျပ်ရရှိပါတယ်။ Australian Dollar ဟာ American 8020နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးညနေပိုင်းမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Brisbane မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ဟိုဘွယ်မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးညနေပိုင်းမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ကင်မရာမြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ဒါဝင်မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ် ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ